2008ခုကလေးစစ်သားများအုံပြုမှုကာကွယ်ရေးဥပဒေအရကမ္ဘာတစ်ဝှမ်းကလေးစစ်သားအုံပြုတဲ့နိုင်ငံ၏စီးရင်ကိုအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနှစ်စဉ်ထုတ်ပြန်ရပါတယ်။2019ခုနှစ်အတွက်ထုတ်ပြန်တဲ့စီးရင်မှာမြန်မာအာဖဂန်နစ္စတန်နဲ့အီရတ်တို့ကိုထပ်သွင်းခြင်းမပြုဖို့နိုင်ငံသားရေးဝန်ကြီးရက်စ်တီလာဆင်ကဆုံးဖြတ်ခဲ့တဲ့အတွက်နိုင်ငံသားရေးဌာနအတွင်းမှာမကြေမက်တဲ့တိုင်တန်းချက်တွေထွက်လာခဲ့ပါတယ်။အကြောင်းဆိုကိုဒေါ်လာလတ်တန်ကတင်ပြပေးပါလိမ့်မယ်ဆရာ။
CSPA လို့တို့ကခေါ်တဲ့ခရီးစစ်သားများအတုံးပြမှုဟန်တားရေးဥပဒေကို2008ခုကပြဋ္ဌာန်းခဲ့ပြီး2009ခုဇွန်လမှာစတင်အာဏာသက်ရောက်လာခဲ့တာပါဒီဥပဒေကအမေရိကန်နိုင်ငံသားရေးဌာနကနှစ်စဉ်ထုတ်ပြန်တဲ့တစ်ခေါ်လူကုန်ကူးမှုအစီအစဉ်ချာမှာအစိုးရစစ်တပ်ဒါမှမဟုတ်အစိုးရထောက်ခံတဲ့လက်နက်ကိုင်အင်အားစုတွေကခရီးစစ်သားပြီးစီးရုံးမှုအတုံးပြမှုတွေကိုပြုလုပ်နေတဲ့နိုင်ငံတွေရဲ့အစီအစဉ်ကိုထုတ်ပြန်ရမှာဖြစ်ပါတယ်အမေရိကန်နိုင်ငံသားဌာနကဇွန်လကထုတ်ပြန်ခဲ့တဲ့2019လူကုန်ကူးမှုအစီရင်ခံစာမှာကမ္ဘာတစ်ဝှမ်းခရီးစစ်သားများအုံပြုတဲ့နိုင်ငံတွေစီးရင်ကိုဖော်ပြရမှာမြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုစီးရင်ထဲမှာထည့်သွင်းထားခြင်းမပြုပါဘူး။ကမ္ဘာတစ်ဝှမ်းရှိတရုံတွေနဲ့ထိပ်တန့်အမေရိကန်အစိုးရအရာရှိတွေပြုစုပေးပို့တဲ့အချက်တွေကဒီသုံးနိုင်ငံမှာခရီးစစ်သားတွေအုံပြုမှုရှိပြီးစီးရင်မှာထည့်သွင်းဖို့အကြံပြုထားပေမယ့်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအချက်လက်တွေကိုလေ့လာပြီးမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။ဇွန်လမှာလူကုန်ကူးမှုအစီအစဉ်ထုတ်ပြန်ပြီးခရီးစစ်သားအုံပြုမှုနိုင်ငံတွေစီးနှဲမှာအဆိုပြုတဲ့စစ်တပ်နိုင်ငံနဲ့မြန်မာ၊အီရတ်နဲ့အာဖဂန်နစ္စတန်တို့ကိုထည့်သွင်းထားခြင်းမရှိတဲ့အတွက်နိုင်ငံသားရေးဌာနရဲ့သဘောထားကွဲပြားမှုကိုတင်ပြနိုင်တဲ့နည်းကိုသုံးပြီးအခုလိုနိုင်ငံသားရေးဌာနအရာရှိတရားစင်နောက်ကမကြေမက်ချက်ကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီစနေပတ်သက်လို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဟက်ဒါ နိုဝက်ကနိုဗ ెంబ ာ27ရက်အင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာအခုလိုဖြေကြားခဲ့ပါတယ
်။ When it came to looking at Burma and also Iraq and also Afghanistan, the secretary made the decision to not have those
countries. မြန်မာနိုင်ငံပြင်အာဖဂန်နစ္စတန်တို့ကိုလေ့လာရမှာနိုင်ငံသားရေးဝန်ကြီးတွေနဲ့ဒီနိုင်ငံတွေကိုစီးမမထည့်သွင်းဖို့ဆုံးဖြတ်ခဲ့တာကသူလက်ခံရရှိတဲ့တရင်အချက်လက်တွေဟာခိုင်လုံလေလို့ယူဆလို့ဖြစ်ပါတယ်။အချက်လက်အားလုံးကိုသူပြန်လေ့လာတုံးတက်ပြီးဥပဒေနဲ့ညီဒီနိုင်ငံတွေကိုမထည့်သွင်းသင့်ဘူးဆိုတဲ့ဆုံးဖြတ်ချက်ကိုသူချမှတ်ခဲ့တာဖြစ်ပါတယ်လို့ပြောခွင့်ရပုဂ္ဂိုလ် Miss Newett ကဖြေကြားသွားတာပါ။ခုလိုမြန်မာအပါဝင်တုံးနိုင်ငံကိုထည့်သွင်းထားခြင်းရှိတာကလည်းရရှိတဲ့အချက်လက်တွေပေါ်မှာမူတည်ရဲ့လို့ Miss Newett ကပြောပါတယ
် When these designations are made there's a lot of information that comes
in နိုင်ငံတွေကိုစီးရှုဖို့တတ်မှတ်ရမှာသတင်းအချက်လက်တွေအများကြီးလက်ခံရရှိပါတယ် NGO တွေထံကတခါတရံနဲ့တန်ယုံတွေထံကတခါတရံနဲ့ထောက်လိုင်းရေးသတင်းရက်ကွက်တွေကအမျိုးမျိုးပါပဲအချက်လက်တွေအများကြီးလက်ခံရရှိပြီးနိုင်ငံသားရေးဌာနကလေ့လာစီစစ်တာပါမှန်ကန်နေခိုင်လုံနေစူရာကိုတည်ကြအောင်လုပ်ပါလေလို့ Miss Newett ကဖြေကြားခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson အနေနဲ့မကြာခင်ကအာဆီယံညီလာခံကြီးအပြင်မြန်မာနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်။ထိုစဉ်မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောက်ဆိုင်နဲ့လည်းတွေ့ဆုံခဲ့ရမှာဒီခရစ်စစ်သားအကြောင်းနဲ့ပတ်သက်လို့ဆွေးနွေးကောင်းဆွေးနွေးနိုင်ပွဲရှိတယ်လို့ Miss Newett ကဖြေကြားခဲ့ပါတယ
်။ In the meetings in Burma there are huge issues to be discussed.
မြန်မာနိုင်ငံမှာရရှိစဉ်အရေးကြီးတဲ့ကိစ္စရပ်တွေကိုအများကြီးဆွေးနွေးပေးခဲ့ပါတယ်။လက်ရှိအရေးကြီးတဲ့ကိစ္စရပ်တွေဖြစ်တဲ့ရိုဟင်ဂျာ6သိန်းကျော်တို့နိုင်ငံကနေအတင်းအဓမ္မထွက်ပြေးရတဲ့ဖြစ်ရပ်၊အမျိုးသမီးတွေအဓမ္မပြုချင်ခံရတဲ့ဖြစ်ရပ်၊ကလေးတွေအသက်ခံရတဲ့ဖြစ်ရပ်တွေအကြောင်းစသဖြင့်ပါ။ဒီအကြောင်းတွေကိုလည်းတိကျပြီးဖြစ်ပါတယ်။ဒီကလေးစစ်သားကိစ္စနဲ့ပတ်သက်လို့တော့ခက်သွင်းဆွေးနွေးနိုင်ွယ်ရှိပါတယ်။တန်တမာရေးဆွေးနွေးမှုတွေဖြစ်လို့အသေးစိတ်ကိုကျွန်မအားလုံးမသိပါဘူး။ဒါပေမဲ့ဒီလိုမျိုးကိစ္စရပ်တွေကိုကမ္ဘာတစ်ဝှမ်းနိုင်ငံတွေနဲ့ကျွန်မတို့ဆွေးနွေးရမှာပုံမှန်အဖြစ်ထည့်သွင်းဆွေးနွေးလို့ရှိပါတယ်လို့ Miss Newett ကဖြေကြားသွားပါတယ်။ဒါပြင်နိုင်ငံတကာနိုင်ငံချင်းစီမှာခရီးစစ်သားအုံပြုမှုနေတယ်အတိမပြုနိုင်ဘူးခရီးစစ်သားအုံပြုမှုပပျောက်ရေးကြိုးပမ်းမှုမှာတိုးတက်မှုရရှိတာကိုလည်းထည့်သွင်းစဉ်းစားတဲ့အကြောင်းနဲ့ခရီးစစ်သားအုံပြုမှုကိုအမေရိကန်ပြည်ထောင်စုအနေနဲ့မုန်တီးရှုံချတဲ့အကြောင်းလည်း Miss Newett ကပြောသွားပါတယ်။2008ခရီးစစ်သားများအုံပြုမှုဟန်တားရေးဥပဒေရအသက်18နှစ်အောက်အရွယ်မရောက်သေးသူတွေကိုခရီးစစ်သားအဖြစ်စီယုံခြင်းတတ်ခဲသွင်းခြင်းအထမခိုင်းစေခြင်းမရှိဘူးဆိုတာကိုပြသနိုင်မှစီးရင်တဲ့ကဖယ်ရှားပေးနိုင်မှာဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံမှာခရီးစစ်သားများအုံပြုမှုကိုမြန်မာတပ်မတော်အပြင်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေက အသုံးပြုနေကြစေရှိတယ်ဆိုတာကိုကုလသမဂ္ဂအပါအဝင်လူအခွင့်အရေးဖွဲ့တွေကထောက်ပြခဲ့ကြတာလည်းရှိပါတယ်ဒါကြောင့်မို့မြန်မာနိုင်ငံကိုဒီစနစ်မှာခက်တွင်းထားခြင်းပြုဖို့ဝင်ကြီးဒီလစီနဲ့ဆုံးဖြတ်ချက်ဟာ2008ဥပဒေကိုချုပ်ဖောက်ရရောက်နိုင်တယ်လို့မကျေနပ်သူတွေကထောက်ပြခဲ့ကြပါတယ်။2016ခုနှစ်သမ္မတဘရက်အိုဘားမားလက်ထက်ကတော့ဒီစနစ်မှာမြန်မာပါဝင်ခဲ့ပေမဲ့သမ္မတရဲ့လုပ်ပိုင်ခွင့်အာဏာရကင်းလွတ်ခွင့်ကိုပေးခဲ့တာဖြစ်ပါတယ်။ဒီနှစ်ခရစ်စတားများအသုံးပြုတဲ့နိုင်ငံတွေစီးရင်မှာတော့ကွန်ဂို၊နိုင်ဂျီးရီးယား၊ဆိုမာလီယာ၊တောင်ဆူဒန်၊မာလီဆူဒန်၊စီးရီးယားနဲ့ယီမန်တို့ပါဝင်ကြပါလိမ့်ရှင်။